မြန်မာနိုင်ငံမှာပညာရေးစနစ်ဟာအားနည်းလွန်ပြီးလူငယ်တွေပညာတတ်ဖြစ်အောင်အလုပ်ကင်ရအောင်ဖန်တီးပေးဖို့လိုအပ်တယ်လို့ဒဇောင်မုံလာဆန်းဆယ်ရဲ့စနေနေ့မှာကြောက်ခဲ့တဲ့62ကြိမ်မြောက်မြို့သားအောင်ပွဲနေ့မှာနမောက်ပြည်သူတွေကိုပြောကြားခဲ့တဲ့မိန်ကွန်းတွင်လူလူကောင်းဆောင်ထောင်းဆတ်စုကြည်ကပြောကြားလိုက်ပါတယ်။နှစ်ရက်ကြာတွားရောက်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ထောင်းဆတ်စုကြည်ရဲ့မကွေးတိုင်းခီးစဉ်တွင်ဒီဇင်ဘာလ10ရက်နေ့ကတော့ဖခင်ဖြစ်သူလွတ်လပ်ရေးကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့ဇာတိမြေဖြစ်တဲ့နမောက်မြို့ကိုတွားရောက်လည်ပတ်ခဲ့ပါတယ်။လွတ်လပ်ရေးရပြီး1948ခုနှစ်ဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ကောင်းဆောင်ကြီးတွေလှုပ်ကြံခံရချိန်မှာထောင်းဆတ်စုကြည်ဟာနှစ်နှစ်သမီးအရွယ်ပဲရှိသေးတာဖြစ်ပါတယ်။အခုလိုထောင်းဆတ်စုကြည်နမောက်မြို့ကိုလာရောက်မယ်ဆိုတဲ့အတွက်ကြောင့်နမောက်မြို့မှာရှိတဲ့ဘိုလ်ချုပ်ကျေးရုပ်ဘောလုံးကွင်းမှာထောင်ပေါင်းများစွာသောပြည်သူတွေသူ့ကိုကြိုဆိုဖို့စောင့်ဆိုင်းနေကြကြတာပါဒီလိုကြိုးစုံနေကြတဲ့နမောက်မြို့ကလူလူကိုနှုတ်ဆက်ရင်းထောင်ဆန်းစုကြည်ကစံပြဖြစ်အောင်နေသွားပြဖို့လိုအပ်တယ်လို့တိုက်တွန်းခဲ့ပါတယ
်။ဒီဘက်ကရဲ့ဆွေမျိုးတွေဟာမြင့်မြတ်တဲ့ဆွေမျိုးတွေမြင့်မြတ်တဲ့ပြည်သူတွေဖြစ်စေချင်ပါလား။နမောက်ရဲ့အစဉ်အလာကိုထိန်းသွားမဲ့ပြည်သူတွေဖြစ်စေချင်ပါလား။နမောက်ဆိုတာဒီလိုတော့မျိုးလေးတည်းလေးပါ။ဒါပေမဲ့ဒီမျိုးလေးတည်းလေးကိုတရားပြေလို့မှသိတဲ့အကြောင်းရင်းတော့ဖြစ်ဖြစ်ရဲ့ဝေးရမယ်လို့ဖြစ်ပါတယ်။ပြီးတော့မျိုးမျိုးအနေပြီးတော့စိတ်ထားမြင့်မြတ်တဲ့လူတယောက်ထုတ်နိုင်ရင်တောင်မှဘယ်လောက်ကြော်ကြားသွားတယ်လဲဘယ်လောက်တန်ဖိုးရှိသွားတယ်ကျမတို့မျိုးသူမျိုးသားတွေအားလုံးဟာအင်မတန်မှစိတ်ထားမြင့်ပြီးတော့တိုင်းပြည်ရဲ့အကျိုးထမ်းဆောင်တဲ့လူတွေဖြစ်မယ်ဆိုလို့ရှိရင်နမောက်ဟာကမ္ဘာအလယ်မှာရှားရှားတောက်ဖြစ်မှာပါဒါကြောင့်ဒီအချိန်မှာကျမတို့နမောက်မျိုးသူမျိုးသားတွေကဒီနိုင်ငံရဲ့စံပြနိုင်ငံသူနိုင်ငံသားတွေအနေနဲ့နေသွားပြစီချင်ပါတယ်
ဒါပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ပညာရေးစနစ်မြင့်တင်မှုကအရေးကြီးဆုံးကိစ္စဖြစ်တယ်လို့လူငယ်တွေကိုလည်းအသက်မွေးဝမ်းကြောင်းပညာသင်ပေးဖို့လိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ
်။ကျွန်တော်တို့နိုင်ငံရဲ့ပညာရေးစနစ်ဟာမကောင်းပါဘူး။ဒါတော့အားလုံးသိကြတယ်လို့ကျွန်တော်ချင်ပါတယ်။ဒီလိုမကောင်းတဲ့ပညာရေးစနစ်ကိုမကောင်းတဲ့ပညာရေးစနစ်ကိုကျွန်တော်တို့ပြုပြင်ရမယ်။ကျွန်တော်တို့ပညာရေးစနစ်ကဘွဲတာပေးပြီးတော့အလုံးမပေးနိုင်တဲ့စနစ်မျိုးဖြစ်နေတယ်။ဒါကျွန်တော်ရှောင်းပါလာတဲ့အဲ့ဒီလိုပဲဘူစတာလေးတွေထောင်ပြီးတော့အလုံးမဲ့ဘွဲရလေးကိုကူညီပါဆိုတဲ့အရာတွေကခဏခဏကျွန်တော်တွေးရပါတယ်။အဲ့တော့အလုံးမဲ့ဘွဲရဆိုတာဟာနိုင်ငံရဲ့ပညာရေးစနစ်မကောင်းတာကိုလည်းပြတယ်။နိုင်ငံရဲ့စီးပွားရေးစနစ်မကောင်းတာကိုလည်းပြနေပါတယ်။ကျမတို့ကလူငယ်တွေကိုအသက်မွေးဝမ်းကြောင်းပညာသင်ကြားရေးကိုအင်မတန်မှလိုလားပါတယ်။အဲ့ဒီလိုအသက်မွေးဝမ်းကြောင်းပညာတွေသင်ပေးလိုက်မှကျမတို့အလုံးမဲ့လူငယ်တွေဟာအလုံးရတော့မှာ
ပြည်သူတွေအနေနဲ့နိုင်ငံရေးပါတီတွေပြောသမျှစကားတိုင်းကိုယုံကြည်မနေပဲ NLD အပါအဝင်နိုင်ငံရေးပါတီတွေကိုအပြုသဘောဆောင်ထောက်ပြဖို့ကိုလည်းနမောက်လူလူကိုပြောကြားခဲ့တဲ့မိန်ကွန်းတွင်သူကထည့်သွင်းပြောဆိုခဲ့ပါသေးတယ်
ဒီမိုကရေစီမီဒီယာနိုင်ငံရေးပါတီတခုထောင်နေဆိုတာဟာအာဏာရရေးဟာအဓိကမဟုတ်ပါဘူးအာဏာရရေးဟာအရေးကြီးတယ်ကျွန်တော်ပုံမှန်နေနေနဲ့ပြောမယ်ကျမတို့အာဏာရမှာကျမတို့လိုချင်တဲ့ဒီမိုကရေစီနိုင်ငံထူထောင်နိုင်မှာဒါကြောင့်မလို့ကျမတို့အာဏာလိုချင်တော့ဆိုလိုချင်နိုင်တယ်ပြောမှာပ
ါအခုဒေါအောင်ဆန်းစုကြည်လာရောက်တဲ့ဒီခီးစဉ်ဟာဆိုရင်လွန်ခဲ့တဲ့နှစ်နှစ်2010နိုဝင်ဘာလမှာနေအခြေချုပ်ထိမ့်သိမ့်ခံထားရကနေပြန်လည်လွတ်မြောက်လာပြီးကလေးကပထမဦးဆုံးအကြိမ်အနေနဲ့နမောက်မြို့ကိုလာရောက်ခဲ့တဲ့ခီးစဉ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရတက်လာမဲ့ဒီ2010အထွေထွေရွေးကောက်ပွဲကြီးကျင်းပခဲ့ပြီးနှစ်ရက်အကြာမှာပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လွတ်မြောက်လာခဲ့တာပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာအခုတွားရောက်တဲ့သူ့ရဲ့မကွေးတိုင်းခီးစဉ်တွင်အခုလိုလူလူနဲ့တွေ့ဆုံတာအပြင်တောင်တွင်းကြီးမြို့နယ်ပြည်သူစေယုံကြီးကိုငွေလှူဒန်းတာနဲ့တောင်တွင်းကြီးမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ယုံဖွင့်လှစ်တာတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်ရှင်။